တမရဒေါ်နယ်ထရမ်ကအမေရိကန်ပြည်ထောင်စုရဲ့စီးရီးအတုံးစီကိုတိုးမြှင့်ပေးတော့မယ်လို့ကတိပေးလိုက်ပါတယ်။ကျတဲ့ပြည်နယ်ကပန်ဒကန်မှာကျင်းပတဲ့ကာကွယ်ဝန်ကြီးတစ်ဖြစ်ကျန်းတစားချင်းဆုပ်ခဲ့တဲ့မော့ခ်အက်စပါကိုကြိုဆိုတဲ့အခမ်းအနားမင်းကွန်းပြောကြရမှာတမရထရမ်ကသူဟာကာကွယ်အတုံးစီကိုဆက်ပြီးတော့တိုးမြှင့်ပေးဖို့စီစဉ်နေတယ်လို့အရေးအမြတ်ပြောကြားခဲ့တာပါ။သူပထမဆုံးပန်ဒကန်ကိုလာရောက်ခဲ့ခြင်းမှာအရင်ကတည်းကဘတ်တင်ငွေကိုဒေါ်လာဘီလီယံပေါင်းများစွာတိုးမြှင့်ချထားပေးခဲ့တယ်လို့အဲ့ဒီနောက်မှာလည်းဒေါ်လာ916ဘီလီယံအထိပေးခဲ့တယ်လို့သမဂ္ဂကပြောပါတယ်။အခုတစ်ခေါက်ဘယ်လောက်တိုးပေးမယ်ဆိုတာမပြောနိုင်သေးတယ်နဲ့အရင်ကတည်းကပုံမယ်လို့လည်းပြောတာပါ။ကျတဲ့ပင်းလေးကဘတ်တင်ငွေချထားပေးဆိုင်ရာသဘောတူညီချက်ကိုသမဂ္ဂအင်ဂျီကညင်ညာခဲ့တာဖြစ်ပြီးသက်တော်ခေါင်းဆောင်တွေက2020အတွက်ကာဝေးအတုံးစီဖြစ်တဲ့ဘတ်တင်ငွေဒေါ်လာ938ဘီလီယံချထားပေးဖို့နဲ့2021ခုနှစ်အတွက်ဒေါ်လာ941ဘီလီယံလောက်ချထားပေးဖို့တောင်းဆိုတာပါ။ဒီသဘောတူညီချက်ကိုအောက်လွှတ်တော်အမတ်တော်ကကျတဲ့ပင်းကြီးနှောင်းပိုင်းမှာအတည်ပြုပေးခဲ့တာဖြစ်ပြီးဒါကိုအထက်လွှတ်တော်ကအတည်ပြုပေးဖို့အတွက်လာမယ့်သတင်းပတ်တဲ့နှဲခွဲဆုံးဖြတ်ချက်မှလည်းဖြစ်ပါလိမ့်မယ်။